ပထမဆုံးကတော့ကျွန်တော်ဟာပေါ့ပထမပိုင်းဒီခီးစင်မှာကဒီတရုတ်နိုင်ငံဟိုမြန်မာနိုင်ငံယာယီသမ္မတဒါလန်တော်လုံခြုံရေးနဲ့အေဂျင်တာရေးကော်မရှင်ဥက္ကဋ္ဌလာတဲ့ခီးစင်မှာကျွန်တော်ကအပိုင်း၃ပိုင်းပါတယ်နံပါတ်၁အပိုင်းကတော့ပြန်ချင်းမျိုးအပိုင်းပေါ့နံပါတ်၂အပိုင်းကတော့ဖေချင်းမျိုးအပိုင်းနံပါတ်၃အပိုင်းကတော့ကျွန်တော်ဟာဘင်းနဲ့ဟိုပါခြံတူးမျိုးအပိုင်းပေါ့နော်၃ပိုင်းပါတယ်နံပါတ်၁အပိုင်းကကျွန်တော်ကဟို SEO စီးပွားပေါ့ဟိုဒီရှမ်းပူပေါင်းဆောင်ရွက်မှုဟိုဒါအသိဉာဏ်ရဲ့ထိပ်သီးအစီအွေပေါ့နော်သူနဲ့ရှမ်းပူပေါင်းပါမှု SEO Plus SEO ကိုတက်ရောက်တဲ့အပိုင်းအဲဒုတိယပိုင်းကတော့ဗီဂျင်းမှာရှိတယ်ကျွန်တော်တရုတ်နိုင်ငံရဲ့280ပြည့်ပေါ့နော်280ပြည့်ဒါ facet ဒေါ်လာကြီးအထိမ်းမှတ်ကိုလာဟုတ်တဲ့အပိုင်းပေါ့နံပါတ်3ပိုင်းကတော့ကျွန်တော်ဟာဘင်းနဲ့ခြံတူးမျိုးကတော့ကျွန်တော်လေးလာရေးခီးစဉ်သွားရောက်တဲ့အပိုင်းပေါ့ခုကတော့ကျွန်တော်ခီးစဉ်ပထမပိုင်းဖြစ်တဲ့ကျွန်တော်တို့တီယန်ချင်းမျိုးကနေပြောကြဒါတီယန်ချင်းမျိုးမှာ SEO အစီအွေးနဲ့ဒါထိပ်သီးအစီအွေးတွေပြီးဆုံးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒါဟိုပေကျင်းမျိုးကိုထွက်ခွာနေတာဖြစ်ပါတယ်ပေကျင်းမျိုးသွားတဲ့အခါမှာကျွန်တော်ကဒီအမြန်ရထားနဲ့သွားတာဖြစ်တယ်ဒီပြည်သူ့သမ္မတမြန်မာနိုင်ငံတော်ယာယီသမ္မတပြီးရင်နိုင်ငံတော်လုံခြုံရေးနဲ့အေဂျင်တာရေးကော်မရှင်ဥက္ကဋ္ဌနဲ့ခီးစင်မှာလိုက်ပါလေတဲ့ဒီအကောင်လုံးကဒီရထားနဲ့ထွက်ခွာတာဖြစ်တယ်ပထမဆုံးကျွန်တော်ကတီယန်ချင်းအကြောင်းပြောချင်တယ်တီယန်ချင်းမျိုးဆိုတာကတရုတ်နိုင်ငံမျိုးပြမျိုးတော်ဖြစ်တဲ့ပေကျင်းနဲ့ကပ်ရက်ပဲကဲ့ရဲ့မျိုးဖြစ်တယ်သူကတည်ရင်ချင်းမျိုးကတမိုင်းရှိတဲ့မျိုးဖြစ်တယ်အဲကျွန်တော်တို့ဒါပထမဘိန်းစစ်ပွဲတို့ဘာလို့ဒါတည်ရင်ချင်းမှာဖြစ်သွားတာတရုတ်နိုင်ငံပထမဘိန်းစစ်ပွဲနောက်ရောက်ကြဖေချင်းနဲ့ကဲ့ရဲ့သူကအနည်းဆုံးတော့ဒါစိတ်ကမ်းမျိုးဖြစ်တယ်ပင်လယ်စိတ်ကမ်းမျိုးဖြစ်တယ်တရုတ်နိုင်ငံရဲ့မြောက်ဘက်ပိုင်းမှာအရေးကြီးဆုံးပင်လယ်စိတ်ကမ်းမျိုးတွေထဲမှာပါဝင်တယ်ပေါ့နော်ဒီတည်ရင်ချင်းမျိုးမှာဒီရှမ်းပူပေါင်းဆောင်မှုညီလာခံရဲ့ဆမ်းပူပေါင်းဆောင်မှုအသင်းကြီးရဲ့ထိပ်သီးအစည်းအဝေးတွေလောက်တာဟာကျွန်တော်ကတော့အထိပ္ပယ်ပြေးပါတယ်လို့ထင်ပါတယ်အထိပ္ပယ်ပြေးပါလို့ထင်တယ်ဒါကြောင့်လားဒီနိုင်ငံပေါင်းဒီအစီအွေးမှာ SCO စီမှာနိုင်ငံပေါင်း20ကျော်ပေါ့နော်26နိုင်ငံလို့ပြော20ကျော်တက်ရောက်ကြတယ်မနေ့ကတော့ဒီထိပ်သီးအစီအွေးပွဲနဲ့အပေါင်းအစီအွေးတွေပြီးသွားတယ်အဲအဲ့မှာတော့ကျွန်တော်တို့ပြောစရာရှိတာထူးခြားပြောစရာရှိတာတော့အဲဒီထိပ်သီးအစီအွေးပွဲမှာတော့ဒီတရုတ်သမ္မတကြီးရှီကျင်းဖင်ကကျွန်တော်ကြည်ကြည်ရိုင်းပေါ့နော်ကြည်ကြည်ရိုင်းနဲ့ပတ်သက်ပြီးတော့အချက်၅ချက် Global Government Initiative ပေါ့ဒီအချက်၅ချက်ကိုတင်သွင်းကြတာရှိတယ်နိုင်ငံအများစုလည်းထောက်ခံတယ်အဓိကအနှစ်ချုပ်ပြောမှာဒီနေ့ကဘာမှာကျွန်တော်ဖြစ်နေတာကဒီ Unipolar War နဲ့ Multipolar War ပေါ့နော်အရင်ကတော့အင်အားကြီးနိုင်ငံတစ်ခုတည်းကနေပေါ့ကြာကဘာကြီးရတော့ထိန်းချုပ်တာနေပြီအင်အားနိုင်ငံအများစုပါဝင်ထိန်းချုပ်ဖို့ပေါ့နော်နိုင်ငံအများစုပါဝင်ပြောကြကဘာကြီးရမှာအလုပ်ရှာဖို့ဒီဟာတွေကိုသွားရပါတရားမျှတမှုတို့ပြီးရင်ကျွန်တော်တို့ဒီနိုင်ငံငယ်တွေရဲ့ပေါ့နော်အဓိကအဲ့ဒီစီးပွေးမှာအဓိကအများဆုံးပြောတာကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားကြဖို့ပေါ့နော်နိုင်ငံတို့ရဲ့အချုပ်အခြာအာဏာကိုလေးစားကြဖို့ဆိုတာကိုသူကအဓိကပြောတာဖြစ်တယ်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလေးစားကြဖို့ဆိုတာကျွန်တော်တို့အဓိကကဘာကိုပေါ့နော်ကိုကျွန်တော်နိုင်ငံတွေအတွက်ဘာအားသာတယ်လို့ဆိုတော့ကြဒီအချိန်မှာနိုင်ငံကြီးတွေနေနေကနိုင်ငံကြီးတွေပေါ့အင်အားကြီးနိုင်ငံတွေနေကတော့သူတို့ရဲ့အမျိုးသားရေးအကျိုးစီးပွားအတွက်သူတို့တည်ထောင်နေရရှိတယ်ဒါလိုပဲနိုင်ငံကြီးငယ်တွေမှာလည်းကျွန်တော်တို့တရုတ်ရဲ့အချုပ်အခြာအာဏာကိုတည်တန်းခိုင်မြဲဖို့သူတို့ရဲ့အချုပ်အခြာအာဏာနဲ့ပတ်သက်ပြီးလုံနိုင်ဖို့ဆိုတာဒါလိုအဖွဲ့အစည်းတွေကနေတစင်လုံးမှာပဲကျွန်တော်ခိုင်မှာဖြစ်တယ်အဲဒါကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံတွေလည်းဒီ SEO မှာအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်ဖို့အတွက်ဒါတရုတ်ဝင်အစိုးပြုထားတယ်ရှိရယ်ခေါင်းဆောင်တွေတရုတ်ဝင်အတွက်အောင်မြင်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ဒီအစိုးရဘက်နဲ့တခါတိုင်းမှာလည်းကျွန်တော်ကတရုတ်သမ္မတကြီးနဲ့ဒါဆွေးနွေးနိုင်ခဲ့တယ်တရုတ်သမ္မတမစ္စတာရှီပင်းမှာအဲ့မှာဆွေးနွေးပွဲမှာအနစ်ချုပ်ပြောရတယ်မြန်မာနိုင်ငံအတွက်ဘာအကျိုးမြတ်ရှိလို့နံပါတ်1အကျိုးမြတ်ကတော့နိုင်ငံရေးအရအသိမှတ်ပြုနိုင်ငံတကာရေးအရအသိမှတ်ပြုနံပါတ်3ချက်ကတော့မြန်မာနိုင်ငံကျင်းပမဲ့ဒီထွေထွေရေးကောက်ပွဲမှာဒါတရုတ်နိုင်ငံအနေနဲ့ဒါအသိမှတ်ပြုပြန်ကြည့်တထွေတွေရေကောက်ပွဲနဲ့ပတ်သက်ပြောကြကုညီနိုင်မှုဒါတွေကိုသူကအတည်ပြုတ်ပြလိုက်တာရှိတယ်နောက်တစ်ခုကကျွန်တော်တို့အနေနဲ့ကနောက်တစ်ခုပါကျွန်မတို့မြန်မာနိုင်ငံရဲ့တည်ငြိမ်အေဂျင်စီပေါ့နော်ဖွံ့ဖြိုးတိုးတက်ရေးအနေနဲ့တရုတ်နိုင်ငံအနေနဲ့ဆက်လက်ပြောကြကုညီသွားမယ်ဆိုတဲ့အာမခံချက်တွေရရှိခဲ့တာဖြစ်တယ်နောက်ပြောကြကျွန်တော်တို့ဒီဟိုပါဘာတရုတ်တမတိုင်းနဲ့တွေ့တဲ့အချိန်မှာမြန်မာနိုင်ငံရဲ့လိုအပ်တဲ့နာနာငါမလိုအပ်နေတာဖွင့်ပြတိုးတက်တဲ့လိုအပ်တဲ့ဟာတွေအကုန်လုံးကိုကျွန်တော်တို့ဒါပေါ့နော် ဆက်လက်ပြီးတော့ရက်တည်သွားမယ်အကူအညီပေးမယ်ဆိုတာလည်းရရှိခဲ့ပါတယ်နောက်တစ်ခုကဒီမှာမှာပဲဒါကျွန်တော်တို့အင်ဒီးယားချင်းအင်အားချင်းနိုင်ငံဆိုအင်ဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့လည်းကျွန်တော်တွေ့ဆုံခဲ့တယ်တွေ့ဆုံခဲ့ပြီးဆွေးနွေးနိုင်ခဲ့တယ်တွေ့ဆုံဆွေးနွေးတဲ့အခါမှာလည်းဒီလိုပါပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြအင်ဒီးယားနိုင်ငံအနေနဲ့ကဒါအမြဲတမ်းရက်တည်ပေးလျက်ရှိမှုတွေနိုင်ငံရေးရာအာမခံချက်ရှိမှုတွေပြီးရင်ဒီကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်လှုပ်ဆောင်ပေးနိုင်တယ်ဒါတွေနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးနိုင်ခဲ့တယ်ဒါအပြင်ကျွန်တော်တို့ကဒါလာအိုသမတားနယ်လေလာအိုနိုင်ငံသမတားကြီးနယ်သီယာဆွေးနွေးနိုင်ငံသီယာဆွေးနွေးကတည်းကလာအိုနဲ့ကျွန်တော်တို့လုပ်နေလျှက်ဆက်ဆွမ်းရင်ကန္နာနေဆက်ဖြတ်ကျော်ကန္နာအလုသမားကန္နာဒါတွေကိုကြည်ကြည်ပြတ်မှဆွေးနွေးနိုင်ခဲ့တယ်ဒါအပြင် SCO အစုအဝေးတွက်တဲ့အခါမှာကျွန်တော်ခေါင်းဆောင်တွေတခြားခေါင်းဆောင်တွေကမလေးစားနိုင်ငံဝန်ကြီးချုပ်တို့အပါဝင်တခြားခေါင်းဆောင်တွေလည်းလက်ဒါအစုအဝေးခန်းမာမှာတွေ့ဆုံဆွေးနွေးနိုင်ခဲ့ပါတယ်ပြောရမယ်ဆိုတော့အောင်မြင်တဲ့ဟာလို့အောင်မြင်တဲ့ဒါတွေ့ဆုံမှုပေါ့နော်ဒီနေရာတနေရာထဲမှာပဲဒေတာခေါင်းဆောင်တွေเนี่ยดีตัวเนาะหัวบ่เอ็งนี่น่าจะข้องส่องเนี่ยได้ตุ่ยอ่ะตะแกเลยด่าออมเนี่ยหาออมเนี่ยด่าตุ่ยสุขสุขเลยเว้ยဖြစ်มาတယ်ကျွန်တော်မြန်မာနိုင်ငံတို့ဒီခီးစဉ်ကဒါအကျိုးညာစွာဖြစ်ထွန်းစေတဲ့ခီးစဉ်တစ်ခုဆိုတော့အဲကျွန်တော်အနေနဲ့ကြောက်ကြလို့ပါတယ်ဒီနေ့မှာဆိုတော့ကျွန်တော်ကဖေချင်းကိုရောက်မယ်ဖေချင်းကိုရောက်ရင်တော့တရုတ်နိုင်ငံရဲ့ဒုတိယသမ္မတကြီးနဲ့တွေ့မယ်အဲမနက်ဖြန်မှာဆိုရင်ဖေချင်းမှာလုံးတဲ့180ပြည့်ဖက်စစ်ဒေါ်လာရင်းနဲ့အောက်ဘက်အခိုင်းမှာအခမ်းအနားကိုတက်ရောက်မှာဖြစ်တယ်။နောက်နေနေနောက်နေမှာဆိုရင်ကျွန်တော်တို့ကဒါဟာဘင်းနဲ့ဒါခြံတူးကိုသွားပြောကြကျွန်တော်တို့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ပေါ့နော်။ကန္နာဘောင်းစုံနဲ့သက်ဆိုင်တဲ့ဒါစက်ယုံတွေအလုပ်ယုံတွေနေရာတွေဌာနတွေလေးလာဖြစ်မှာဖြစ်ပါတယ်။အဲဒီခီးစဉ်နဲ့ပတ်သက်ပြီးကျွန်တော်ပြောသားပြောကြားလို့အနစ်ချုပ်ပြီးကျွန်တော်ပြောသားအောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်တယ်။ဆက်လက်ပြီးရောကြအောင်မြင်မယ်လို့လည်းယုံကြည်တယ်။အဲကျွန်တော်တို့အနေနဲ့ကတော့ဘောနော်ကျွန်တော်မြန်မာနိုင်ငံလူနိုင်ငံသားတွေကိုတိုက်တွန်းနေတာတော့ကျွန်တော်တို့မှာဘောနော်ဒီလိုမျိုးအခြေအနေကောင်းနေရှိနေပါပြီအဲဒီလိုမျိုးဘောနော်နိုင်ငံတကာမှာလည်းကျွန်တော်တို့ဒါမြန်မာရဲ့ဂုဏ်သိက္ခာနဲ့ပတ်သက်ပြောကြဂီယူဆိုင်လာတဲ့မြန်မာလာနိုင်တဲ့ဟာတွေရှိနေပါပြီကျွန်တော်လူတာပါပဲလို့ကျွန်တော်နိုင်ငံလူနိုင်ငံသားတွေအားလုံးတည်ငြိမ်အင်ကြိုင်းလို့လားပေါ့စီလုံးငြိမ်ငြိမ်မှုလို့လားပေါ့တင်ရင်အကြိုင်းနဲ့စီလုံးညင်ညင်ကိုအကောင့်ထဲပေါ်တဲ့နေရာမှာမြမဆိုတဲ့စိတ်ဓာတ်တီတောင်စုဆိုတဲ့စိတ်ဓာတ်နဲ့ပဲဆောင်ရွက်သွားဖို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ်အားလုံးကျေးဇူးတင်ပါတယ်